ပြည်ကလေးနဲ့အတွင်းအာဖဂန်နစ္စတန်နိုင်ငံတလွားလုံခြုံရေးအခြေအနေယိုယွင်းလာခဲ့တာကြောင့်ကလေးသူငယ်ပေါင်း 3,500 နီးပါးအသက်ခံခဲ့ရပြီး 9,000 ကျော်တန်ရာရရှိခဲ့တာအပါအဝင်ဆိုးရွားတဲ့လူခွေရေးချိုးဖောက်မှုပေါင်း 1,000 ခွဲကျော်ဖြစ်ပွားခဲ့တယ်လို့ကုလသမဂ္ဂအစိုးရကလည်းဒီကောင်မှာဖော်ပြထားပါတယ်။ကုလသမဂ္ဂဒီယိုမကျွန်းသိုးနီဟူတာရက်စ်ကကလေးသူငယ်များပေါ်လူခွေရေးချိုးဖောက်မှုစိုးရိမ်ပွဲအဆင့်ထိရောက်လာတဲ့ကိစ္စကိုရှုတ်ချလိုက်ပါတယ်။စတာပီဒီကဖန်တီလိုက်တဲ့ဒီအစိုးရကလည်းအစိုးရနဲ့အစိုးရလူလာတဲ့တပ်ဖွဲ့တွေရဲ့ဘုံကျဲတိုက်ခတ်မှုကြောင့်ကလေးသူငယ်တွေတိစုံမှုများပြားလာတဲ့ကိစ္စကိုအထူးစိုးရိမ်မကင်းဖြစ်နေတယ်လို့ဆိုပါတယ်။ကုလသမဂ္ဂအစိုးရကစားရလေကြောင်းတိုက်ခတ်မှုကြောင့်တိစုံရတဲ့ကလေးသူငယ်အရေအတွက်ဟာ2015ကစပြီးနှစ်စဉ်များပြားနေတယ်လို့လည်းအစိုးရကမှာဖော်ပြထားပါတယ်ခင်ဗျ။